မြန်မာနိုင်ငံမှာလူခွင့်အခြေအနေအလွန်ဆိုးရွားနေစေပဲလို့နိုင်ငံတကာလူခွင့်အဖွဲ့တွေကဒီကနေ့ကြောက်တဲ့နိုင်ငံတကာလူခွင့်ရေးနေ့မှာဝေဖန်ပြောဆိုလိုက်ပါတယ်။တရားဥပဒေစိုးမိုးရေးဟာအုပ်ချုပ်ရေးအာဏာအောက်မှာရှိနေစေဖြစ်တာကြောင့်လူခွင့်ချုပ်ပေါက်သူတွေကိုထိရောက်အောင်ရေးယူနိုင်ဖို့အားနည်းနေစေပဲလို့လည်းဆိုပါတယ်။အသေးစိတ်ကိုမတ်အင်ဂျင်နီယာကပြောပြပေးမှာပါခင်ဗျာ
။ဒီနေ့လူခွင့်ရေးနေ့အထိမ့်မဲ့အဖြစ်လူခွင့်ရေးချုပ်ပေါက်မှုတွေကိုငြိမ်းမခံကြပဲထုတ်ဖော်ပြောဆိုကြဖို့ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကတိုက်တွန်းလိုက်ပါတယ်။နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံနဲ့ပတ်သက်လို့စိုးရိမ်မကင်းဖြစ်ရတဲ့အခြေအနေတွေကိုမြင်တွေ့နေရတယ်လို့ဆိုပါရယ်မြန်မာနိုင်ငံကလက်ရှိလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လည်း HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အမြင်ကိုတော့အာရှရေးရာတာဝန်ခံ Brett Adams က VOA ကိုအခုလိုပြောပါရယ
် 2014 was a real disappointment. It's a big step backwards for Burma on human rights.
2014ခုနှစ်ကတော့တကယ်ကိုစိတ်ပျက်စရာကောင်းပါတယ်မြန်မာနိုင်ငံကလူခွင့်ရေးခြေနေရီဟာနောက်ပြန်ဆုတ်နေတာပါလွန်ခဲ့တဲ့နှစ်နှစ်ကမြန်မာအစိုးရအနေနဲ့ပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်နိုင်ခဲ့ပေမဲ့ပြီးခဲ့တဲ့နှစ်ကလေးကစပြီးဆက်လက်ဆောင်ရွက်တာမျိုးမရှိသလိုနိုင်ငံရေးအခြေအနေမှာလည်းမျှော်လင့်ချက်တွေပျောက်နေပါတယ်မြန်မာအစိုးရဘယ်ကိုဥတည်သွားနေလဲဆိုတာရှင်းရှင်းလင်းလင်းမရှိပါဘူး2015ရွေးကောက်ပွဲကျင်းပမယ်ဆိုတာကတော့ကောင်းတဲ့အချက်ဆိုပေမဲ့ပြည်သူအများစုနဲ့ကန့်ညီမဲ့ရလဲထွက်ပေါ်လာဖို့မျှော်လင့်လို့တော့မရပါဘူ
း AI ခေါ်နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာနိုင်ငံမှာလူအခွင့်ရေးချိုးဖောက်ခံရသူတွေကိုထိထိရောက်ရောက်ကာကွယ်ပေးနိုင်တာမျိုးမရှိသေးဘူးလို့နိုင်ငံတကာပညာပေးဆိုင်ရာညွှန်ကြားရေးမှူးဒေါက်တာတီကူမာကပြောပါတယ
် Amnesty International is concerned that human rights abuses are still continuing
လူခွင့်ရေးချိုးဖောက်မှုတွေဆက်ပြီးတော့ရှိနေစေဖြစ်တယ်လို့မြင်ပါတယ်။တရင်လွတ်လပ်ခွင့်မှာလည်းအခက်အခဲစိတ်ခုံမှုတွေရှိနေပါတယ်။နိုင်ငံရေးအကျဉ်းသားတွေလည်းရှိနေစေပါ။တိုင်းရင်းသားတွေအပါအဝင်လူနည်းစုဘာသာကြားရိုဟင်ဂျာမွတ်စလင်တွေလည်းအဖိနှိတ်ခံနေရစေဖြစ်ပါတယ်
။မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုအစီရင်ခံစာကိုတိုင်းရင်းသားအမျိုးသမီးအဖွဲ့တွေကထုတ်ပြန်ခဲ့ပေမယ့်အကြမ်းဖက်ကျူးလွန်သူတွေကိုအရေးယူခြင်းမရှိတဲ့အပြင်အနာပိုင်တွေကိုတွားရောက်တိုင်ကြားသူတွေကိုလည်းပြန်ပြီးအရေးယူတဲ့ဖြစ်ရပ်တွေရှိနေသေးပဲလို့အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါရယ
်။ပြည်ပြည်နယ်အတွင်းမှာ2003ခုနှစ်ကဖြစ်တာအဲ့ဒီမှာအမတ်ဂျာဆိုင်ဆိုတဲ့အကြောင်းသူလေးတယောက်ပြီးဆုံးတဲ့ကိစ္စဖြစ်တယ်။တမလို့စစ်ကြောင်းကနေပြီးတော့အပေါ်ကုန်းမှာအောက်ကြီးဆိုးထားတဲ့အဖွဲနဲ့အောက်မှာရှိနေတဲ့အဖွဲနားလည်မှုမှားပြီးတော့အပြန်အလှန်ပြစ်ခတ်ကြရင်ကနေပြီးတော့ဒီအကြောင်းသူလေးပါဝင်ကျောင်းဆရာမတယောက်ထိခိုက်ဒဏ်ရာရတယ်။တခြားကျောင်းသူတွေလည်းအနေနဲ့ပုံပဲ့ဒဏ်ရာရတယ်ကျွန်တော်တွေ့ရတယ်။ဒါနဲ့ပတ်သက်ပြီးတော့ဆေးရုံပို့ဖို့အတွက်ကိုပြောတဲ့အခါမှာအချိန်မီဆေးရုံမပို့နိုင်တဲ့အတွက်မတ်ချာဆိုင်ကတည်ဆုံသွားတာဖြစ်တယ်။အဲ့တော့အဲ့ဒီလိုတည်ဆုံသွားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လူခွင့်ရေးကော်မရှင်ကိုဖခင်ဖြစ်တဲ့သူဗရန်ရှောင်းကနေပြီးတော့တိုင်ကြားတဲ့အခါမှာမမမကန်တရင်ပြီးတိုင်ကြားတယ်ဆိုပြီးတော့စစ်တပ်ကနေပြီးတော့ထမှန်တရားဆွဲဆိုတာခံရတယ်။ဒီလူခွင့်ရေးချိုးဖောက်မှုတွေမှာအုပ်ချုပ်ရေးအာဏာပိုင်တွေဘက်ကကစစ်တပ်ကချိုးဖောက်တဲ့လူတွေရောဒါတွေကိုတရားရေးမှန်ကနေပြီးတော့တဲမအောင်လုံဆောင်မပေးနိုင်တဲ့ဥစ္စာတွေကဒီမှတ်ကြဆိုင်မှုတွေမကပါဘူး။ကျွန်တော်ပြည်နော်ရီးတရားအောင်မှာဖြစ်ပွားခဲ့တဲ့လူသားမှုမှာဆိုရင်အဲ့ဒီလိုပဲဖြစ်တယ
်။နိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ရဲ့2014ခုနှစ်ကုလသမဂ္ဂညီလာခံမိန့်ခွန်းမှာတော့မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဟာတိုးတက်နေပြီးအမျိုးသားလူခွင့်ရေးကော်မရှင်ကိုလည်းဥပဒေနဲ့အညီဖွဲ့စည်းထားပြီးသားဖြစ်တာကြောင့်ကုလသမဂ္ဂရဲ့လူခွင့်ရေးကိစ္စရပ်တွေမှာမြန်မာနိုင်ငံကိုဆက်ပြီးထည့်သွင်းဆွေးနွေးဖို့မတင်တော့ဘူးလို့ပြောသွားပါတယ်။ဒါပေမဲ့လူခွင့်ရေးကာဝေးရေးနဲ့ပတ်သက်လို့မြန်မာဆိုရဘက်ကအလေးထားဆောင်ရွက်တာတွေမှာအားနည်းချက်တွေရှိနေသေးပဲလို့လူထုအခြေပြုအဖွဲ့အစည်းဦးဆောင်နေသူတဦးဖြစ်တဲ့မက်ဇင်မာအောင်ကပြောပါတယ
်။ဆိုရဘက်ကတော့ကော်မတီတွေတော့ဖွဲ့နေတာပဲလူခွင့်ရေးဒီကိုနိုင်ငံသားတိုင်းဒါပြင်လူသားတိုင်းခံစားရဖို့ဆိုတာကကော်မတီဖွဲ့ယူနေတော့မပြီးဘူးဘလောက်ထိကျမတို့လူအတိုင်းအဝိုင်းထဲမှာရောနောက်ပြီးတော့ကျမတို့နိုင်ငံရေးဆိုင်ရာ institution တွေပေါ့နော်အစိုးရအစရှိတဲ့အဖွဲ့အစည်းတွေရောဘလောက်ထိရုံရုံကြည်ကြည်နှစ်နှစ်ကာလနဲ့လူခွင့်ရေးတွေကိုမြင့်တင်နေလဲဆိုတာကပိုပြီးတော့အရေးကြီးတယ်လို့ထင်တယ်။ရင်းသားထင်လာတဲ့လက်တလောပေါ်မှာပြီးမှာဆိုလို့ရှိရင်ကျမတို့ property rights ပေါ့နော်ဒီပိုင်ဆိုင်မှုဒီအခွင့်အရေးတွေနဲ့ပတ်သက်လို့ရှိရင်ဥမာလေမြေတိုင်းခံရတဲ့ကြံစည်တွေကတကယ်တကယ်ရှိနေသေးတယ်လို့မယ်ဒါတွေကိုလည်းဟိုစနစ်တကျအထီးရောက်ရောက်ဖြည့်ရှင်းနိုင်တာမျိုးတွေမတွေ့ရသေးဘူးပေါ့
ဒီနှစ်လူခွင့်ရေးနေ့စောင်းပုတ်ကိုလူခွင့်ရေး365လို့သတ်မှတ်ထားပါတယ်တစ်နှစ်မှာရက်ပေါင်း365ရက်လုံးဟာလူခွင့်ရေးနေ့တွေပဲဖြစ်တယ်လို့ဆိုပါတယ်မြန်မာနိုင်ငံတဝမ်းမှာတော့ နိုင်ငံတကာလူခွင့်ရေးနေ့ထိမ့်မှတ်ပွဲတွေကိုလူခွင့်ရေးလှုပ်ရှားနေသူတွေကဥဆောင်ကျင်းပသွားမှာဖြစ်ပါတယ်ရှင်။